ကပ်ယောဂါကြောင့်လူမှုစီးပွားဘေးဒုက္ခတွေကြုံတွေ့ခဲ့ကြရတဲ့မြန်မာပြည်သူတွေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်မှာတော့အဖက်ဖက်ကအကြက်တဲတွေနဲ့ရင်ဆိုင်လာခဲ့ရပါတယ်။အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာတဲ့ပြည်ပခါတွေမငြိမ်သက်မှုတွေကြားစီးပွားရေးကျဆင်းမှုနဲ့အတူပြည်သူတွေရဲ့နေထိုင်ဘဝတွေလည်းလုံခြုံမှုမရှိဖြစ်လာခဲ့ပါတယ်။ဒီတန်တွေကိုအခန်းစားရဆုံးကတော့အမျိုးသမီးတွေနဲ့ကလေးတွေပဲလို့ဆိုရမှာပါ
ခိုးဆိုးလို့နိုင်ပဲကြောက်ရမှာလားဟိုလမ်းမှာသွားလို့စစ်စေးမင်းမျက်နှာကိုပဲကြောက်ရမှာလားပေါ့နော်ဟိုကွက်ကိုယ်တော်မှာရေးရေးတင်းတင်းသွားလို့လာလို့အဆင်မပြေတော့ရဲ့အနေထားမျိုးပေါ့နော်ဟိုနောက်ပိုင်းဆိုပိုးဆိုးလာမှာဟိုငွေပတ်စံလေးရင်းရှားပါလာလေနောက်ပြီးအလုပ်တွေကလည်းအဆင်မပြေကြတဲ့ခါကျတော့ဒီရှိတဲ့အလုပ်ကဘာလို့ရှိလဲတနေ့လုပ်တနေ့စားလို့သမားတွေဆိုလို့ရှိရင်ကုမ္ပဏီတွေပိတ်ဟိုစက်ရုံတွေပိတ်ဆိုတော့လူတွေကမသွားရတော့ကြရတဲ့ခါကျတော့သူတို့မှဝင်ဝင်မရှိတော့ဝင်ဝင်မရှိတဲ့ခါကျတော့ဘာလို့မလဲပတ်ဝန်းကျင်မှာဘယ်ရခိုးရမလဲဘယ်ရလူရမလဲဆိုတဲ့အတွေ့အများကြီးဝင်လာတာပေါ့နော
်ရန်ကုန်ကအင်ရှင်မတူရင်ဖွင့်ပြောပြသွားတာပါစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစမတန်မြင့်တက်လာခဲ့တဲ့ကုန်စည်နှုန်းတွေကြောင့်ဝန်ကြီးအတွက်ဈေးရောင်းဖြည့်ရှင်းနေရတဲ့သူတို့တွေလည်းအခက်အခဲတွေကြုံရတယ်လို့မော်လမြိုင်မြို့ဝထမင်းဆိုင်ပိုင်ရှင်တူကလည်းပြောပါတယ
်အာဏာမသိမ်းရင်တော့သူဟာသူလွတ်လွတ်လပ်လပ်ရှိတယ်ကွာနေရတာအခုကတော့မလွတ်လပ်ဘူးကွာရောင်းကချရတာတော့အချိန်ကန့်သက်ပြီးရောင်းနေရတယ်ဓမ္မအဖွားတို့ကညညနေဆောင်မှထွက်ရတော့၃နာရီလောက်ပဲရောင်းရတာလေ၃နာရီလောက်ကိုလူရဲ့ရောင်းယူရတာလေအဲ့လိုတွေကွာတာပေါ့သူကသူအာနာမသိငင်ရဆိုညလုံးမှသူကသူရောင်းလေဆိုရင်ကိုယ်တွေလည်းအဆင်ပြေတာပေါ့နော်စားတဲ့လူတွေလည်းလွတ်လွတ်လပ်လပ်စားအဲ့လိုနေလို့ရတယ်ပေါ့
စစ်တပ်အာဏာသိမ်းပြီးတဲ့နောက်အာဏာရှင်ကိုဆန့်ကျင်တဲ့အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်လာပြီးတဲ့နောက်မှာစစ်တပ်ကအကြမ်းဖက်လာတာတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေလည်းတိမ်းနဲ့ချီပြီးရှိနေပါတယ်။စစ်ဘေးရှောင်ဒုက္ခသည်မိန်းကလေးငယ်တဦးရဲ့ခံစားချက်ကိုလည်းနားဆင်ကြည့်ပါရှင်။
အေးတော့တောင်းလေဓမ္မတရားလေးနဲ့ပဲလောက်လောက်ရတဲ့ခါမှာအခုကိုစဉ်းစားမိတယ်ငါဒီမျိုးပဲဆက်ဖြစ်နေမလားငါပညာသားဖြစ်လာနိုင်မလားငါပညာမတရားတော့လာလို့စဉ်းစားဖို့ရဲ့ကျောင်းတက်ချိန်မိတယ်ဒီလိုခက်တဲ့နေ့တော့ခုချက်ပြတရားပြတော့လေနည်းနည်းတော့ကြောက်မိတယ်ဘာလို့လဲဆိုတော့ကျောင်းတက်နေတဲ့အချိန်မှာလက်နဲ့ကြည့်ရင်ကိုပေါ်မှာကြလာမလားဆိုတော့ဆူရင်ဖြစ်ရဲ့ထောက်ပံ့မှုတွေမရမှာတော့လေကြောက်မိတယ်ပြင်းစရာဆမအများအဆင်မပြေဘူး
တိုက်ပွဲတွေကြောင့်အခုလိုနေရက်ဆုံးခွာပြီးပြည်တွင်းမှာခိုးလုံနေကြတဲ့သူတွေရှိသလိုနေဆက်ဘက်ကိုထွက်ပြေးပြီးခိုးလုံနေကြတဲ့သူတွေလည်းတိမ့်နေချီရှိပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးခိုးလုံလာတဲ့ဒေါ်ချင်ချင်းကအခက်အခဲတွေကြုံရတာတွေကိုလည်းအခုလိုပြောပြပါဗျ။
ကျမယောက်ျားကစီစီရန်ဝင်လာဆိုတော့ဆူဆူရလက်အောက်မှာနေရမယ်ဆိုရင်ဖန်ခံရမှာကြောက်လို့တီးတိမ်ကိုကျမယောက်ျားကအရင်ရောက်လာတာပြီးတော့မှကျမနဲ့သားသမီးတွေကလိုက်လာကြတာအဓိကကတော့ပတ်စံရှာတာခက်ခဲတယ်ကလေးတွေလည်းရှိတော့နေမကောင်းတဲ့အခါစေယုံစီကံပြဖို့စေကူတာဖို့ကမလိုဘူးအခုကိုဝင်နေဆိုတော့ကလေးမွေးဖို့ပတ်စံတပြားမှမရှိသေးဘူးလက်ရှိကလေးကတော့၄ယောက်ရှိပါတယ်။ကလေးတွေကိုရွာကအကြောင်းနေမှာကြောင်းတက်ခိုင်းတာလေ။ကြောင်းနဲ့စခန်းကဝီးတော့သွားစေးလာစေးကပေးရတာခက်ခဲတယ်။ကိုဝင်ကတော့9လပါ။ဝေးကနေပြီဆိုတော့စီကံပြဖို့လိုလာပြီလေ။အခုတည်းမပြနိုင်သေးဘူး
။ဒါကတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးလူမှုရေးဘေးဒုက္ခတွေကိုကြုံတွေ့နေကြရတဲ့မြမအမျိုးသမီးတချို့ရဲ့ခံစားချက်တွေကိုကြားခဲ့ရတာပါရှင်။ကုလသမဂ္ဂစီးရင်တွေအရကမ္ဘာတဝန်းမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်ဥယျာဉ်တန်းတရာကျော်ရှိလာနေပြီးအဲ့ဒီထဲမှာမြမနိုင်ငံက 1.2 တန်းကျော်ရှိပါတယ်။ဒါပြင်2023ခုနှစ်ကုန်မှာမြန်မာတနိုင်ငံလုံးလူဦးရေရဲ့ထဝက်နီးပါးဖြစ်တဲ့လူ25သန်းလောက်ဟာရေပုံရဆင်းရဲမွဲတေမှုနှုံးထက်နှိမ့်ကြတဲ့အဆင့်ကိုရောက်လာနိုင်တယ်လို့လည်းမကြသေးခင်ကပဲကုလသမဂ္ဂကသတိပေးထားပါတယ်ရှင်။နောက်ဆက်တဲ့အတွက်လဲကျေးဇူးတင်ပါတယ်။